ပြင်သစ်ဒေါက်တာရင်းနယ်နဲ့တဘာဝတံငွေတူးဖော်ရေးကုမ္ပဏီကမြန်မာနိုင်ငံရတနာတံငွေတူးဖော်ရေးကထုတ်လုပ်ရေးလုပ်ငန်းတွေဘေးကင်းကင်းနဲ့ထုတ်နိုင်ပြီးရက်ဆိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်ဒီလိုဆက်ပြီးတော့ထုတ်လုပ်တာဟာတစိမ့်တစ်ပိုင်းအပြင်ဝန်ထမ်းတွေကိုအကာအကွယ်ပေးတာဖြစ်ပြီးဆက်မလုပ်ဘူးဆိုရင်စေအုပ်ချုပ်ရေးကောင်စီဘက်ကလက်တုံ့ပြန်မှုတွေရှိလာနိုင်တယ်လို့ပြောဆိုပါတယ်။ Total ကုမ္ပဏီရဲ့အခွန်ပေးငွေတွေဟာစစ်တပ်အုပ်ချုပ်ရေးကိုထောက်ပံ့နေတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ထုတ်လုပ်ရေးလုပ်ငန်းတွေကိုပြန်ပြီးတော့တုံ့သက်ဖို့ CRPH အစိုးရအဖွဲ့ဘက်ကဖိအားပေးမှုတွေရှိပါတယ်။ဒါပေမဲ့ကုမ္ပဏီအနေနဲ့လုပ်ငန်းဆောင်တာတွေဆက်ပြီးလေပတ်ဖို့အကြောင်းတွေအများကြီးရှိတဲ့အကြောင်းတင်းနေခုနေနေကပြင်သစ်သတင်းစာဒူမွန်ရှိကို Total ကုမ္ပဏီအလုပ်မှုဆောင်အကြီးအကဲ Patrick Pianney ကပြောဆိုပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေကိုဆန့်ကျင်ပြီးတော့လုပ်ငန်းတွေရပ်တန့်မယ်ဆိုရင်ဝန်ထမ်းတွေကိုအဓမ္မခိုင်းစီတာမျိုးတွေဖြစ်လာနိုင်တယ်လို့ Pianney ကပြောပါတယ်ဒါအပြင်စွန့်ရင်အဓိကဖြည့်ဆည်းပေးနေတဲ့အရင်းမြစ်ကိုဖျက်တောက်တာမျိုးမလုပ်ချင်ဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံအနောက်တောင်ပိုင်းမုတ်တမပင်လယ်ကွေးကကမ်းလွန်ရတနာတံငွေထုတ်လုပ်ရေးလုပ်ငန်းကတဘာဝတံငွေတွေကိုထိုင်းနိုင်ငံကိုအဓိကပို့ပေးတာဖြစ်ပြီးမြန်မာနိုင်ငံအတွင်းပြည်ဝင်စျေးကွက်တချို့ကိုလည်းဖြန့်ဝေပေးပါတယ်။တက်ကြွလှုပ်ရှားသူတချို့တောင်းဆိုသလိုပေးရမယ့်အခွန်ကိုယာယီထိန်းထားတဲ့စနစ်နဲ့ escrow ပုံစံစုထားဖို့ဆိုရလဲဒေသခံမန်နေဂျာတွေအတွေ့ဥပဒေနဲ့မညီဘူးလို့ပီယာနေကတုံ့ပြန်ပါတယ်။လာစဉ်စျေးကွက်ချုပ်ရေးကောင်စီကိုပေးနေတဲ့ဒေါ်လာ၄သန်းကိုတော့ဗန်စနစ်တွေအလုံးမလုံးတဲ့အတွက်လောလောဆယ်ပေးနိုင်ခြင်းမရှိဘူးလို့လဲ Total ကုမ္ပဏီကပြောပါတယ်ရှင်။